အမေရိကန်သမ္မတဒေါ်နယ်ထရန့်ကမကြာခင်ကပဲဥပဒေအဖြစ်အတည်ပြုလက်မှတ်ရေးထိုးလိုက်တဲ့ဟောင်ကောင်ဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူတွေကိုထောက်ခံတဲ့ဥပဒေကိုတရုတ်အစိုးရဘက်ကဆန့်ကျင်ထားပေမဲ့လို့လဲတရုတ်နဲ့ကုန်သွယ်ရေးသဘောတူညီချက်တစ်ခုရရှိနိုင်မဲ့အလားအလာအပေါ်အကောင်းမြင်သဘောထားနဲ့သမ္မတထရန့်ကပြောပါတယ်တရုတ်ဘက်ကသဘောတူညီချက်တစ်ခုလိုလားနေတဲ့ဘာတွေဖြစ်လာမလဲဆိုတာကိုတွေးရပါမယ်လို့သမ္မတထရန့်ကနေတိုးထိပ်သီးစည်းဝေးပွဲတက်ဖို့လန်ဒန်ကိုမထွက်ခွာခင်အင်ပီရိုမှာတနင်္လာနေ့တုန်းကပြောပါတယ်ဟောင်ကောင်လူ့အခွင့်အရေးနဲ့ဒီမိုကရေစီအဥပဒေကိုသမ္မတထရန့်ကပြီးခဲ့တဲ့သတင်းပတ်မှာလက်မှတ်ရေးထိုးခဲ့တာဖြစ်ပြီးတရုတ်အစိုးရဘက်ကပြင်းပြင်းထန်ထန်ဆန့်ကျင်ထားတာပါရလတ်ကတော့အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးသဘောတူညီချက်နှောင့်နှေးသွားတယ်လို့ SEO သတင်း website ကဖော်ပြပါတယ်သမ္မတထရန့်ရဲ့စစ်ဆင်ညှိနှိုင်းရေးအဖွဲ့နဲ့နီးစပ်တဲ့သတင်းချင်းမြစ်ကိုကိုးကားပြီးဒီသတင်းဆိုင်မှာဖော်ပြထားတာမှာတော့အမေရိကန်ရဲ့ဥပဒေပြုမှုကြောင့်ကုန်သွယ်ရေးဆွေးနွေးမှုတွေအခုတန့်သွားတယ်တရုတ်သမ္မတရဲ့ပြည်တွင်းနိုင်ငံရေးအခြေအနေတည်ငြိမ်သွားဖို့အတွက်အချိန်လိုတယ်လို့ဖော်ပြခဲ့တာပါဟောင်ကောင်ရဲ့ဒီမိုကရေစီရေလှုပ်ရှားမှုကိုအမေရိကန်ဘက်ကထောက်ခံတယ်လို့တရုတ်ဘက်ကရှုံ့ယင်ပြီးဒီအပေါ်မှာတုံ့ပြန်ဖို့အတွက်လည်းဆောင်ရွက်မယ်လို့တရုတ်ကပြောပါတယ်ဟောင်ကောင်ကလက်တလော့ဆန္ဒပြပွဲတွေအတွင်းစိုးစိုးဝါဝါပြုမှုကြတဲ့အမေရိကန်အခြေစိုက်အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေအပေါ်ဒဏ်ခတ်ပိတ်ဆို့မှုချမယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကတင်းနှင်လာနေမှာပြောပါတယ်တရုတ်ရဲ့ဒဏ်ခတ်ပိတ်ဆို့မှုခံရတဲ့အဖွဲ့တွေထဲမှာ HRW လူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ National Endowment for Democracy နဲ့ Freedom House တို့လည်းပါဝင်ပါတယ်